Global Peace Index ဆိုခေါ်တဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းညှိနှိုင်းအစည်းအဝေးမှာဒီနေ့မြန်မာနိုင်ငံဟာ15မှာကျသွားခဲ့ပြီးအဆင့်122မှာတက်မှတ်ချင်ခံရပါတယ်။အခုလိုအငိမ့်ဆုံးကျဆင်းရတဲ့အကြောင်းရင်းကတော့ဘေးရန်နယ်ကင်းမှုနဲ့လုံခြုံမှုမှာမြန်မာနိုင်ငံဟာတိတိကျကျအခြေအနေဆိုးခဲ့သူဖြစ်ပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရဲစခန်းတွေကိုအာဆာရင်းဂျာအစံဖက်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ရင်းဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူကြားတင်းမာမှုတွေဖြစ်ခဲ့တယ်လို့အစိုးရခံစားမှဖော်ပြပါတယ်။ဒီဖြစ်ရကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးဖြစ်ပွားခဲ့တယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီချစ်ဆိုင်စီးပွားရေးနဲ့ငင်းချမ်းရေးဆိုင်ရာဌာနကအစိုးရခံစားမှဖော်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အခုလိုတင်းမာမှုတွေကြောင့်မြန်မာနိုင်ငံမှာရှိတဲ့တခြားဒေသတွေကိုလည်းကူးဆက်သွားခဲ့ပြီးတစ်ဖက်လူ့အဖွဲ့အစည်းမှရှိတဲ့တာမန်လူတွေရဲ့ဘေးကင်းလုံခြုံမှုကိုပါထိပါစေခဲ့တယ်လို့အစိုးရခံစားကဖော်ပြပါတယ်။ဒီပဋိပက္ခကြောင့်နိုင်ငံရေးပြဿနာဖြစ်လာတဲ့ပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ငြင်းငြင်းရှင်းလင်းရေးကြောင့်မြန်မာနဲ့အနောက်နိုင်ငံတွေချာတင်းမာမှုတွေလည်းတိုးလာတယ်လို့အစိုးရခံစားကထောက်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းတိုင်းနယ်ရှိတဲ့ရိုဟင်ဂျာဒုက္ခတွေထွက်ပြေးခိုလိုမှုကြောင့်ငြင်းငြင်းအညှင်းပေးဟာ163နိုင်ငံနဲ့93ဖြစ်သတ်မှတ်တာခံပြီးဆက်မှတ်ကြဆင်းပါတယ်။ရိုဟင်ဂျာ3နှုန်းကိုမြန်မာအစိုးရကအတိမမပြုပါဘူး။